ဲ့ပြောပြသွားတာပါရှင်အခုအပြည့်ရဆဲရေးလေးလာပြေခံနေအခြေအနေကိုလည်းပြောပြပေးပါဦးမယ်စစ်တမ်းဒေသကြီး၅ခုမှာစစ်စင်ရေးတွေလေးလာကြာရပ်တန့်ထားဖို့မြမတမရဘက်ကကြေညာချက်ထုတ်ပြန်ထားတာတက်တန်းပြေတော့မှာဖြစ်တဲ့အတွက်ဒါကိုနောက်ထပ်တက်တန်းတိုးလိမ့်မယ်လို့မျှော်လင့်နေကြောင်းနိုင်ငံရေးလေးလာသုံးသပ်သူတွေကပြောပါတယ်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခရီးစဉ်အတွင်းတမရဘက်ကစစ်စင်ရေးဆိုင်ငံ့ထားတာတွေကိုတက်တန်တိုးပေးဖို့တောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတာကြောင့်အခုလိုပြောဆိုလာကြတာလည်းဖြစ်ပါတယ်အပြည့်အစုံကိုတော့ကိုစော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
အန်တီတနင်္ဂနွေဆိုင်ရာပြစ်ခတ်ရဆေးရေးသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့ KIA ကချင်း MNDJP MNDAA ကိုကန့် PSLF TNLA တောင်းပလောင်နဲ့ULAAA ရခိုင်တနက်ကင်အဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့သဘောတူညီချက်ရနိုင်ရေးအတွက်ရည်ရွယ်ပြီးစစ်တိုင်း၅ခုမှာစစ်စင်ရေးစီရပ်တန့်ဖို့တပ်မတော်ဘက်ကတစ်ဆက်တည်းညှိနှိုင်းထားတာမနေ့ကအေပီလ30ရက်နေ့မှာလေးလာပြီတော့မှာဖြစ်ပါတယ်။လက်ရှိအနေထားမှာ NCA လက်မှတ်ထိုးဖို့သဘောတူညီချက်မရသေးပေမဲ့အပြည့်ရထားခြင်းဟာညီညာရေးအတွက်လက်မှတ်ထိုးနိုင်ဖို့အခွင့်အလမ်းကောင်းဖြစ်တာကြောင့်ဒါကိုသက်တမ်းတိုးဖို့လိုလားကြောင်းနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ
်။ကျွန်တော်တို့ကသဘောထားကြတော့တို့ဒီအောင်ဆက်ပြီးတော့ကျွန်တော်တို့တိုးချက်တင်မှာပေါ့လေအဲတိုးချက်တင်မှာဆိုတော့ကအခုကဒါပဲဖြစ်ဖြစ် NC ထိုးပြီးဖြစ်စီမထိုးပြီးဖြစ်စီကျွန်တော်တို့နှစ်ဖက်အကြည့်ရထားမယ်ဆိုရင်တော့ကောင်းနေဖြစ်တော့လည်းမြင်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့တော့ဒီဟိုညီညာရေးကျွန်တော်တို့စာချုပ်ကြည့်ရမချုပ်ဆိုနိုင်ဒီတွင်ဒီဒီခါရစဲမှုခဏနေတော့ပါတော့ဆလဗီဂျာဖန်ဒီကိုကျွန်တော်တို့တော့လက်တော်ဆိုင်ရာသမှုတွေတောင်းဆိုမှုတွေကျွန်တော်လုပ်နေရှိပါ
တယ်။တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းရဲ့အခုနောက်ဆုံးတရုတ်ပြည်ခီးစဉ်အတွင်းမှာတမရဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်တန့်ထားတာကိုဆက်လက်ထားရှိဖို့တရုတ်ဆွေရကောင်းဆောင်ဘက်ကတိုက်တွန်းပြောဆိုခဲ့တာကိုကြားသိရတဲ့အတွက်တက်တန်းတိုးဖို့အလားအလာရှိတယ်လို့ယူဆကြောင်းဦးတန်းစိုးနိုင်ကပြောပါတယ
်။အခုတရုတ်ပြည်အဲ့ဒီဆန်တဲ့ပတ်သက်လို့ဆိုကျွန်တော်တို့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းရဲ့ဒီနဲ့တွေ့ဆုံပွဲမှာတိုက်တွန်းနေတဲ့ကိုအဲ့တော့လေပြောရဲကြင်ခုကတော့ဟိုအချိန်ကန့်သတ်မဲ့တော့သူလုံးဝမဟုတ်ဘူးဒါပေမဲ့တစ်လတော့ဘုံတုံးလာတစ်ခုတော့ဆက်လက်ပြီးတိုးချဲ့မှုလုပ်ပေါင်းလုပ်နိုင်မယ်ဆိုရဲအမြင်ကြီးရှိကြဒီတရေရပါလိမ့်မယ်ဒါကျွန်တော်ကြားရတော့မြောက်ပိုင်းတိုင်းခပ်ပြီးဒင်းခါနေတဲ့သဘောရမင်းနဲ့တက်ချုပ်သဘောရမင်းနဲ့အဲ့ဒီတစ်လဆက်တိုးဖို့ဆိုရဲတရေမှကြားတယ်ဒါပေမဲ့တကယ်လက်ပြီးတော့မနေ့ကလောက်ကနည်းနည်းဒေသတော့တည်ရမယ်လို့ထင်ပါတယ်
အစိုးရညီညာရေးအဖွဲ့နဲ့တွေ့ဆုံကြမဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ကျန်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေလာမဲ့မေလ၃ရက်နေ့မှာတီးခြားတွေ့ဆုံကြဖို့စီစဉ်ထားကြောင်းလည်းဦးတန်းစိုးနိုင်ကပြောပါတယ်။အတိအကျထားတဲ့လေလတာကာလအတွင်းအစိုးရနဲ့ NCA လက်မှတ်မထိုးကြသေးတဲ့အဖွဲ့တွေအကြား၃ချိန်လောက်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပေမဲ့တည်ထားတဲ့တိုးတက်မှုတစုံတရာမရှိခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်း AA ရခိုင်တပ်မတော်နဲ့မြမတပ်မတော်အကြားတိုက်ပွဲတွေသာပုံမှုပြင်းထန်လာတာကိုတွေ့ရကြောင်း ANC အတွင်းရေးမှူးလည်းဖြစ်UNC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောကပြောပါတယ်
။ဒါတမတော်ရဲ့စစ်တိုင်းကားခုမှာလီလာတာစစ်စင်ရထားမှုရဲ့ရလကကျွန်တော်တို့ရခိုင်ပြည်ဘက်မှာဒုက္ခတွေ3000ကျော်ဖြစ်လာတယ်။နောက်ပြီးတော့မှရခိုင်ပြည်မြောက်ပိုင်းတခွင်မှာရှိတဲ့ဒီမျိုးနေ၅မျိုးနေပေါ့နော်ငကိုရှိနေပြီးသားမျိုးနေတွေပါဝင်သလိုရှိရင်ရခိုင်ပြည်မြောက်ပိုင်းတခွင်လုံးဟာရမထွက်ရအမိန့်ကိုထုတ်ပြန်ပြင်ညာခြင်းကိုခံရတယ်။နောက်ပြီးတော့မှဒီလူတွေထိခိုက်ဒဏ်ရာရတာတွေပြေဆုံးတာတွေလူခွင့်ရချိုးပေါမှုတွေဆိုလို့ရှိရင်လူကြီးရက်ဆက်ကဘယ်လိုဖြစ်နေလဲပေါ့။ဒါရခိုင်ပြည်ရဲ့အနေထားကတော့ဒီဒီစစ်စင်ရေးဟိုလေးလာတာရခိုင်မှုရဲ့ရောင်းတ်လို့ကျွန်တော်တို့ကပြောလို့ရတာပေါ့
။ UPDJC ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတဲ့ကော်မတီရဲ့အတွင်းမှုဦးလာမောင်ရှိကတော့မနေ့ပြန်ဧပြီလ30ရက်နေ့မှာမူဆယ်မြို့မှာပြုလုပ်မဲ့ဆွေးနွေးပွဲအခြေအနေကိုအခုလိုရှင်းပြပါတယ
်။ကျွန်တော်တို့ကနာဒီစီရမီရောဒီစူဖာပြလိုက်တယ်သူကကိုယ်တည်းဖွဲ့ရတော့မစဲဘူးရောက်ပါဘူးဆိုတော့ကျွန်တော်တို့ဆွေးနွေးမယ်ကနာတမန်ဆိုင်ဒီဘွယ်ဟုတ်ကဲ့ဟုတ်ကဲ့လည်းဒီအမဒီနဲ့ဒီဒီဒီဘွယ်ရတော့လက်ပြမလက်ကိုကျွန်တော်ဒီလာတက်လို့သိရပါတယ်ဆိုတော့ဒီ၄ဘွယ်နဲ့ကျွန်တော်လက်ပြမလက်မှာဒီဆက်မှာဆွေးနွေးရှိပါတယ်ဒီကတော့ဆူရအော်တမရောရောအချီလမဒီတမမထွားပြီးတိုင်းနာပြည်ရလမဒီထူရောအဲဒီစီဘက်ဒီရောင်းပတ်ပါတော့လို့အတိကပါလို့အလားပြောလို့ဒီနေမှုတွေဆိုဆက်သွားပြီးဆောင်ကြည့်ရမှာပ
ါမူဆယ်မြို့မှာမနေ့ပြန်ကျင်းပမဲ့ဆွေးနွေးပွဲကိုတော့အမျိုးသားပြန်လည်တင်ပြရင်းနဲ့ညီညာရေးဗဟိုဌာန NPC ကဦးသိန်းစော် ဥခင်စောဦးဦးစောထေးနဲ့ဦးလမောင်ရှိတို့တယောက်ကြမှာဖြစ်တယ်လို့သိရပါတယ်။ KIO အဖွဲ့ကတော့အတွင်းရေးမှူးဦးထိန်နံဦးဆောင်တဲ့ကိုယ်စားလှယ်5ဦး၊ AA အဖွဲ့ကတော့ဒေါက်တာညိုထွန်းအောင်ဦးဆောင်တဲ့ကိုယ်စားလှယ်3ဦး၊ TNL အဖွဲ့ကတော့ဗိုလ်မှူးတာအိုက်ကျော်ဦးဆောင်တဲ့ကိုယ်စားလှယ်3ဦးနဲ့ MNDAA အဖွဲ့ဘက်ကတော့ဦးဝင်းနိုင်ဦးဆောင်တဲ့ကိုယ်စားလှယ်2ဦးတို့တယောက်ကြမှာဖြစ်တယ်လို့သိရပါတယ်ခင်ဗျ။